American နိုင်ငံသားတွေအနေနဲ့ကြီးမားတဲ့ရုံးအဆောက်အဦတွေဈေးဝယ်စင်တာတွေအပြင်တခြား American နဲ့နိုင်ငံခြားသားတွေစုဝေးတွားရောက်လို့ရှိတဲ့နေရာမျိုးတွေကိုတွားမယ်ဆိုရင်တတိကြီးကြီးထားကြဖို့တတိပေးထားတာဖြစ်ပါတယ်။ဒါအပြင်ပြည်ဝင်ခွင့်ဗီဇာနဲ့တူရကီက American တန်ရုံးကပေးနေကြတခြားဝန်ဆောင်မှုတွေကိုလည်းယာယီရပ်ဆိုင်းထားမယ်လို့ဆိုပါတယ်။တူရကီနိုင်ငံအတွက်လုံခြုံရေးဆိုင်ရာအခြေအနေဆန်းစစ်မှုတွေကလည်းအခုလိုသတိပေးချက်ထုတ်ပြန်ရတာလို့ American နိုင်ငံခြားရေးဌာနကစနေနေ့မှာပြောပါတယ်။ဒါပေမဲ့ဘာကြောင့်ရုတ်တရက်အခုလိုထုတ်ပြန်ရတယ်ဆိုတာကိုတော့တတိချာချာမပြောပါဘူး။တူရကီအထောက်အကူပေးထားတဲ့ Syria မှာရှိတဲ့ Al-Qaeda အကြမ်းဖက်အဖွဲ့ကိုမကြာသေးခင်ကမှ American ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တဲ့နောက်အခုလိုသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။